တောင်ကိုရီးယားနိုင်ငံမှာတရားမဝင်နေထိုင်ပြီးအလုပ်လုပ်နေတဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးဖို့ပြီးခဲ့တဲ့ရက်ပိုင်းမှာတောင်ကိုရီးယားအစိုးရညွှန်ကြားထားပြီးမြန်မာအလုပ်သမားတွေလည်းအဖမ်းဆီးခံနေရပါတယ်။ဖေဖော်ဝါရီလတဲ့ပျောင်ချန်းမြို့မှာကျင်းပဖို့ရှိတဲ့ဆောင်းဝါဒီအိုလံပစ်မတိုင်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့တုံ့တက်သူတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝဲအောင်ကတင်ပြပေးပါမယ်ရှင်
။တောင်ကိုရီးယားနိုင်ငံအနှံ့အဓိကလူစီကားတဲ့ယထာဘူဒာကားဂိတ်ဆောင်းလို့ရေးလုပ်ငန်းခွင်စက်မှုစုံစတဲ့နေရာ34ခုမှာတရားမဝင်နိုင်ငံသားအလို့သမားတွေကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရေးဝန်ကြီးဌာနကဇန်နဝါရီလ16ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာပါ။အဲ့ဒီကြေညာချက်ထဲမှာတော့ကိုရီးယားလူမျိုးတွေအလို့အကန့်နဲ့လုံခြုံစိတ်ချစွာနေထိုင်နိုင်ရေးအတွက်အခုလိုဖမ်းဆီးမှုတွေလုပ်ရတာဖြစ်ကြောင်းဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာဈေးပေါ်တဲ့နိုင်ငံသားအလို့သမားတွေကြောင့်ကိုရီးယားလူမျိုးတွေအလို့အကန့်ရှားပါးနေတယ်လို့ရာဇဝတ်မှုတွေထူပြောလာတာကြောင့်လည်းနှစ်စဉ်ဆိုသလိုတောင်ကိုရီးယားလူဝင်မှုကြည့်ရေးဌာနကဖမ်းဆီးတာတွေလုပ်လို့ရှိပါတယ်။လာမယ့်ဖေဖော်ဝါရီလတဲ့ဖြောင်ချောင်းမြို့မှာဆောင်းရာသီအိုလံပစ်ပွဲကျင်းပဖို့ရှိပြီးအဲ့ဒီအချိန်မတန်ခင်တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးရှင်းလင်းတဲ့သဘောလို့ဖူချွန်းမြို့မှာတရားဝင်နေထိုင်တဲ့ကိုရန်နိုင်ထွန်းကပြောပါတယ
်။ဒီနှစ်မှာတော့တော်တော်လေးကိုဟိုပတ်စိတ်တိုက်ဖမ်းမဲ့သဘောမှာရှိတယ်။ကျွန်တော်ဖေဖော်ဝါရီလဇန်းမှာကိုရီးယားနိုင်ငံဖြောင်ချန်းဆိုတဲ့ဒေသမှာကျွန်တော်တို့ဆောင်းဝါဒီအိုလံပစ်ပွဲကျင်းပဖို့ရှိတယ်။အဲ့လိုမျိုးအခြေခံကြီးနဲ့တိုက်ခိုက်တဲ့အခါမျိုးကြရင်တော့နိုင်ငံသားတွေမျိုးတရားမဝင်ဟိုပါဆွေးသမားတွေဖမ်းနေရှိတယ်။ဘာကြောင့်လဲဆိုတော့ပြဿနာကြီးကြီးဖြစ်တတ်တာတွေရတယ်နိုင်ငံသားလူသမားတွေရတယ်စတဲ့ကဟုတ
်မြန်မာလူသမားတွေကတော့စိုးမျိုးအပါဝင်အင်းချွန်ဖူဖြောင်းနဲ့ဖူချွန်းမျိုးတွေမှာအများစုနေထိုင်ကြပြီးတရားဝင်နေထိုင်သူတွေရောဗီဇာမဲ့ overstay နေသူတွေပါရှိကြပါတယ်။တောင်ကိုရီးယားတရားရေးဌာနကညွှန်ကြားထားတဲ့ဒီအပိုင်းအတွင်းပိုက်စိတ်တိုက်ရှာဖွေဖမ်းဆီးမှုတွေကြောင့်အဖမ်းဆီးကလွတ်မြောက်အောင်ရှောင်ရှားနေရကြောင်းစိုးမျိုးမှာ overstay ဘဝနဲ့18နှစ်နီးပါးကြာနေထိုင်တဲ့ကိုဇော်ကအခုလိုပြောပါတယ်။
တောင်ကိုရီးယားဒီ immigration ရမယ်လေ။လိုက်ဖမ်းတယ်။အဲဒီဆိုကြတော့ immigration ဆိုတဲ့ uniform တွေဝတ်ထားတာရှိတယ်။တချို့ကြတော့မာပီနဲ့ဖမ်းတာရှိတယ်။ကျွန်တော်က overstay ပါခင်ဗျာ။ကျွန်တော်တို့အဲ့အချိန်ကျလို့ရှိရင်ကျွန်တော်တို့အပြင်မထွက်တော့ဘူးတော့မှပဲနေနေရတယ်အဲ့ဒီတို့အဖမ်းပြီးကြားထဲမှာပဲကျွန်တော်တို့ဒီလိုသွားလာနေရပါတယ်ခင်ဗျာ
လက်တလုံးအဖမ်းစီခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားတချို့ပါတယ်ဆိုပေမဲ့အများစုကတော့တရုတ်နိုင်ငံဘွားကိုရီးယားအနယ်ဝင်တွေဖြစ်ကြတယ်လို့ကိုရန်နိုင်ထွန်းကရှင်းပြပါတယ
်အဓိကတော့ဒီတရုတ်ကိုရီးယားအနယ်တွေပေါ့ဗျာတရုတ်ပြည်မှာမွေးဖွားတဲ့ကိုရီးယားအနယ်ဝင်တွေကကိုရီးယားနိုင်ငံထဲကိုအလုံးကြီးနဲ့ overseas နဲ့ဝင်နေပြီးရင်ဒီတို့ကကိုရီးယားရုပ်တည်နဲ့လည်းတော်တော်ခွဲခြားဖို့ခက်တော့ဒီခိုးဆိုးလူရတဲ့အလုံးမျိုးတို့မှာသူတို့ကအများဆုံးလောက်တာများတယ်အဲ့ဒီကြောင့်လေဖမ်းရတယ်ပါတလူအခြားခြားသောဒီပါကစ္စတန်တို့အဲဒီအာရဗက်ကဟာရီယာတဲ့ကိုရီးယားနိုင်ငံမှာဖုန်ကတ်အတုလောက်တာတို့ဘဏ်ကတ်အတုတွေလုတ်ပြီးတော့ဂွေလီလေးငယ်မှုတွေပါတို့အဲ့လိုအားမျိုးတွေလေသူတို့ကတကယ်ဝင်ထုတ်တတ်တော့အဲ့ဒါတွေကိုနှိမ့်နေနေတာပါပါတယ
်တောင်ကိုရီးယားနိုင်ငံမှာအခုလိုအဖမ်းဆီးကျန်းလာပြီမဲ့မြန်မာနိုင်ငံမှာပြန်ပြီးလှုပ်ရှားရတာတည်းဆိုရင်အဖမ်းမခံရမချင်းကိုရီးယားမှာပဲဆက်ပြီးအလုပ်လုပ်သွားမယ်လို့စက်ရုံလုပ်သားတူဖြစ်တဲ့ကိုဇော်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ကလည်းစက်ရုံလုပ်သားပါခင်ဗျာစက်ရုံလုပ်ရမယ်။ခဏခဏလာဖမ်းတယ်ဒါပေမဲ့ကျွန်တော်လည်းအဲ့ဒီမှာလွတ်သွားတာကံကောင်းတောက်မှသွားနေလွတ်သွားတာဒီရှိတယ်။တချို့လူဆိုအဲစက်ရုံကလူတွေအကုန်လုံးပါသွားလို့ဆိုတော့ကျွန်တော်တယောက်တည်းကြံခဲ့တာဒီလေရှိတယ်။နားမှာလည်းအရှိမဖမ်းနေကျွန်တော်မြင်တဲ့ခါကျတော့စတောက်ဆိုင်တိုင်တော့ပြင်ပြီးဝင်ပြေးလိုက်တယ်။အဲ့လိုလူတွေအဲ့ထက်မှလည်းဝင်အောင်နေရတယ်ရှိကြပါလားခင်ဗျာ။ဘင်္ဂလားဒေ့ရှ်တို့ဘာလို့လဲရှိတယ်ဘင်္ဂလားဒေ့ရှ်ရှိတယ်တိုင်းရှိတယ်ဗီယက်နမ်ရှိတယ်ဖိလစ်ပင်းရှိတယ်ဟုတ်ကဲ့သူတို့တွေဖမ်းခံရပါတယ်ခင်ဗျာ
တောင်ကိုရီးယားအစိုးရရဲ့စီမံချက်အရ2019ခုနှစ်အတွင်းမှာလဲတရားမဝင်နိုင်ငံသားအလို့သမား3,000ကျော်ကိုဖမ်းဆီးခဲ့ပြီးတရားမဝင်အလို့သမားခန့်နဲ့ကိုရီးယားအလို့ရှင်6,600ကျော်ကိုဖမ်းဆီးခဲ့တာပါစီမင်းချိုးဖောက်တဲ့အလို့ရှင်တွေဟာကိုရီးယားဝန်ငွေသိန်း200နီးပါးဒဏ်ငွေပေးဆောင်ရပါတယ်တရားမဝင်နိုင်ငံသားဖမ်းဆီးရေးမနှစ်တုန်းကစီမံချက်ကို9လနီးပါးကြာလှုပ်ဆောင်ခဲ့ပေမဲ့ဒီ2018ဖမ်းဆီးရေးစီမံချက်ကိုတော့6လနီးပါးကြာလှုပ်ဆောင်သွားမယ်လို့ကိုရီးယားအစိုးရကသတင်းထုတ်ပြန်ထားပြီးလာဝကအလို့သမားရေးဌာနရဲနဲ့ပင်လယ်ကမ်းခြေစောက်ရဲဝန်ထမ်းစုစုပေါင်း400နီးပါးအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ